Welcome to the Voice of America in Burmese.
Mingla nya ne khe ma to ta shin mya shin. American ပြည်တော်စုမျိုးတော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 15ရက်တောက်ကြနေညနေခင်း6နာရီခွဲကနေ9နာရီဒီစီစဉ်တွေကို line to meter 1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မနန်းလောက်ပါအခုညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုကိုဝင်းခတ်မောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါဂျကာတာမြို့တော်တိုက်ခတ်မှုနဲ့ဆက်ဆက်ပြီးတန်ရရှိသူ3ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းထားပါတယ်တူရကီပညာရှင်12ယောက်ထဲမှာ၄ကိုအကြမ်းဖက်ဝါဒဖြန့်နှောက်ရေးကိုထောက်ခံလို့ဆိုပြီးအာဏာပိုင်တွေကဖမ်းလိုက်ပါတယ်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီး2ဦးတိတ်မကြခင်မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပါရှင်တောင်ဆန်းစုကြည်ရဲ့ညွန်ကြားမှုနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဖားကန့်ဒေသကိုသွားရောက်ပြီးတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာပေးလုပ်ငန်းတွေစတင်လှုပ်ဆောင်နေပါတယ်
သဘောပါဝင်ရင်တိကျတယ်ဆိုတော့ကတော့တရားဥပဒေမစိုးမိုးလို့ဖြစ်တာပေါ့ဥပမာမြေပုံနဲ့ဆိုလို့ရှိရင်ရွာနဲ့ကိုက်ဘလော့ဝေးရမယ
်မြေပုံ NLD ပါတီရဲ့သဘောပါဝင်ကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်ဦးလာဦးပါရှင်ပြည်ဆောင်ကတော့မကြခင်ကြားရမှာပါဒါအပြင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကအစိုးရအသစ်မှာပြည်내အတိုင်းအတိအကျကတိုင်းရင်းသားတွေပါဝင်ပြီးတော့ဖွဲ့စည်းသွားမယ်တဲ့နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ပေါ်မှာအစွန်ရောက် IS အဖွဲ့နဲ့ဆက်နွယ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမနေ့ကဖြစ်ပျက်ခဲ့တဲ့နောက်ပိုင်းလုံခြုံရေးတွေအထူးတင်းကြပ်ထားတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြတော့ရှိပါတယ်ခုအရင်ဆုံးတော့တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းခမောင်တို့ကပြောပြပေးကြပါအောင်ရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဂျာတာပရီနီကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်တရားရှိသူ3ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ဖမ်းလိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်လူ2ယောက်သေဆုံးပြီး20ကျော်ဒဏ်ရာရပါတယ်စစ်သွေးကြွားလူတန်တရားရှိသူ3ဦးကိုမြို့တော်ပြင်ဘက်ကဒီဖို့အချက်မှာဖမ်းလိုက်တယ်ဆိုတဲ့သတင်းတွေကိုလူညိုရေးဆိုင်ရာဝန်ကြီးလူဟတ်ပန်ဂျိုင်တန်ကအတည်ပြုပါတယ်နိုင်ငံတော်ကမှာတော့လုံခြုံရေးကိုတင်းကျပ်ထားတာပါစစ်သွေးကြွားလိုတန်တရားရှိသူတွေကိုဖမ်းမိနိုင်ဖို့ဂျာဗာနဲ့တခြားကျွန်းတွေမှာလည်းစီးနှင်းရှာဖွေတာတွေလုပ်နေတယ်လို့နိုင်ငံတော်ရဲတပ်ဖွဲ့ပြောခွင့်ရအန်တွန်ချယ်လီယန်ကိုကိုကာပြီးရိုက်တာသတင်းဌာနကပြောပါတယ်ဂျကာတာမြို့တော်မှာဂျာတာပရီနီကဘုံခွဲပြီးတနက်နဲ့ပြစ်ခတ်တိုက်ခိုက်တာသူတို့အဖွဲ့လက်ချဲလို့ IS စစ်သွေးကြွားတွေကကြေညာထားပါတယ်တိုက်ခိုက်မှုအတွင်းသေဆုံးသွားတဲ့တိုက်ခိုက်သူ5ဦးထဲက4ဦးဟာဘယ်သူတွေဆိုတာသိထားပြီလို့ရဲတပ်ဖွဲ့ကပြောပါတယ်တိုက်ခိုက်သူတဦးရဲ့အိမ်ကိုဝင်းရှာတာမှာ IS အဖွဲ့ရဲ့တင်ကြတာအနက်ရောင်အလံအပအဝင်IS နဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုတွေ့ခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရချာလီယန်ကပြောပါတယ်တိုက်ခိုက်သူ9ယောက်ထဲက2ယောက်ဟာအကြမ်းဖက်ဝါဒကင်ဆွဲတဲ့ပြစ်မှုတွေကိုကျူးလွန်မှုနဲ့အရင်ကပြစ်ဒဏ်စီရင်ခံရဘူးတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ဂျာတပရီနီကတိုက်ခိုက်မှုတွင်သေဆုံးသူအချက်သား2ဦးထဲမှာ2ဦးကကနေဒါနိုင်ငံသားဖြစ်ပြီးတော့နောက်2ဦးကအင်ဒိုနီးရှားနိုင်ငံသားဖြစ်ပါတယ
်အမေရိကန်သမ္မတလောင်းအဖြစ်ပနမရွေးချယ်ပွဲတွေကိုကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်မှာပဲတောင်ကယ်ရိုလိုင်းနာပြည်နယ်ကစကားစစ်တိုးဝဲတွေမှာ Republican ကိုယ်စားလှယ်လောင်းတွေအခြေတင်ရှင်ပြိုင်ခဲ့ကြပါတယ်ကိုယ်စားလှယ်ချို့ကတော့သမ္မတ Barack Obama ရဲ့မူဝါဒတွေကိုထိုးနှက်တိုက်ခိုက်ပြီးထောက်ခံမှုရရှိဖို့ကြိုးစားခဲ့ကြတာပါဒီတဒိမဲ့အတွင်းမှာပဲ American ရေတပ်သား10ယောက်ကိုအီရန်ကဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတနိုင်ငံတော်အခြေပြမိန့်ခွန်းထဲမှာအလေးထားပြောဆိုမသွားဘူးဆိုပြီး Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့ကဝေဖန်ခဲ့ကြပါတယ်အဲ့အစွန်ရောက်စစ်တွေးကြအုပ်စုနဲ့ပတ်သက်လို့သမ္မတဥဘားမရဲ့အစိုးရမူဝါဒပေါ်မှာလည်းဖလော်ရီဒါပြည်နယ်ကအထက်လွှတ်တော်မှန်မာကိုရူဘီယိုကဝေဖန်ခဲ့သလို Republican ကိုယ်စားလှောင်းနေတဲ့မှာရှေ့တန်းရောက်နေတဲ့ Donald Trump ကတော့အကြမ်းဖက်သမားတွေတိုင်းပြည်ထဲဝင်မလာအောင်လူဝင်မှုကြီးကြပ်ရေးဥပဒေကိုပုံမတင်ကြဖို့ထပ်မံပြောဆိုခဲ့တာပါဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Jeb Bush ကတော့ပြိုင်ဘက် Democratic Party တွင်ကကိုယ်စားလှောင်းနေတဲ့မှာဦးဆောင်နေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ကိုထိုးနှက်ဝေဖန်ခဲ့ပါတယ်။ပထမဆုံးအကြိမ် Republican Party တွင်ပထမရွေးချယ်ပွဲကိုတော့ Iowa ပြည်နယ်မှာ February 1ရက်နေ့စတင်ကျင်းပသွားမှာပဲဖြစ်ပါတယ်ခင်ဗျာ
။ Syria မှာစစ်ဖြစ်နေတဲ့အဖွဲ့တွေအနေနဲ့ငတ်မုတ်ခေါင်းပေါင်းမှုကိုပြည်တွင်းစစ်မှာလက်နက်တပွဲ3နေရာကိုရပ်ဖို့အပြင်းထန်ပြားပြခံနေရပါတယ်။အခုညီတချို့ပို့နေပြီမလဲလူထောင်ပေါင်းများစွာငတ်မုတ်ခေါင်းပေါင်းရတဲ့ပုံစီးရီးယားကတိုက်ခိုက်နေတဲ့ဖွဲ့တွေအနေနဲ့ဘာအကြောင်းပြချက်မှပေးလို့မရဘူးလို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကပြောပါတယ
် Let me be clear. The use of starvation as a weapon of war is a war crime. All sides including Syrian
ကျွန်တော်ရှင်းရှင်းပဲပြောပါမယ်။ငတ်မုတ်ခေါင်းပေါင်းမှုကိုစစ်ပွဲရဲ့လက်နက်အဖြစ်သုံးတာစစ်ရာဇဝတ်မှုပါ။စီးရီးယားနိုင်ငံသားတွေကိုကာကွယ်ပေးဖို့အဓိကတာဝန်ရှိတဲ့အစိုးရအပါအဝင်အဖွဲ့အားလုံးအနေနဲ့ဒီအခြေအနေနဲ့တခြားတပ်ဖြတ်မှုတွေကိုကျူးလွန်နေပါတယ်။ဒါတွေဟာနိုင်ငံတကာလူသားချင်းစာနယ်မှုဆိုင်ရာဥပဒေအရပိတ်ပင်တားမြစ်ထားတဲ့ကိစ္စတွေပါလို့ကုလသွင်းမှုချုပ်ဘိုင်ကင်မွန်ကပြောပါတယ်။တဘုံတွေထိန်းချုပ်ထားတဲ့ဖူဝါနဲ့ကဖာယာမျိုးတွေမှာစာနယ်ရိက္ခာလိုအပ်ချက်အရေးပေါ်ဖြစ်နေတယ်လို့တဘုံတွေတင်ထားပြီးအစိုးရတပ်တွေကဝိုင်းထားတဲ့မာရာယာမျိုးမှာလည်းအရေးပေါ်လိုအပ်နေတယ်လို့မစ္စတာဘန်ကပြောပါတယ်။အ အဲ့ဒီမျိုးတွေအတွက်လောင်စာဆီတွေကိုတနင်္ဂနွေနေ့မှာပေးပို့ဖို့အကူအညီပေးဖွဲ့တွေကစီစဉ်နေပါတယ်။ဒီတော့တည်းမှာပဲဂျနီဗာမြို့မှာဒီလနှောင်းမင်းကြရင်ကျင်းပဖို့စီစဉ်ထားတဲ့စီးရီးယားအစိုးရနဲ့ဆွေးနွေးပွဲတွေကိုမတက်ခင်မှာအစိုးရတပ်တွေကမျိုးတွေကိုဝိုင်းရံပိတ်ဆို့ထားတာရုပ်ပေးဖို့တပုံတွေကလှူလာနေပါတယ်။
ကျမ်းဖက်ဝါရကိုထောက်ခံတဲ့ဆိုတဲ့ဆွဆွဲချက်နဲ့တူရကီအာဏာပိုင်တွေဟာအ ਨੇ စုံပညာရှင်12ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒါဟာကတ်ပုံတွေပေါ်ဆိုရရဲ့ဖြိုခွင်းနှိမ်နှင်းမှုတွေကိုရပ်ဆိုင်ဖို့တောင်းဆိုလာကိုပညာရှင်တွေကလက်မှတ်ထိုးခဲ့တာကြောင့်ဖြစ်ပါတယ်။အစ္စတန်ဘူမြို့နီးခွန်ကာလီတက္ကသိုလ်ကပညာရှင်တွေကိုဒီကနေ့တောက်ကြနေ့အစောပိုင်းမှာနေအိမ်တွေတွင်ရုတ်တရက်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပြီးတော့တခြားလူ6ယောက်ကိုလည်းတဘာရဲခေါ်ဆောင်သွားတယ်လို့တူရကီဆိုရပိုင်းအနာတိုလူသတင်းဌာနကဆိုပါတယ်။အခုလိုတူရကီနိုင်ငံရှေ့တောင်ပိုင်းကကတ်လူမျိုးတွေကိုအကြောင်းမဲ့တပ်ဖြတ်တာတွေနဲ့နိုင်ငံအ내ကနှင်ထုတ်တာတွေကိုရပ်တန့်ဖို့တောင်းဆိုချက်ကိုပညာရှင်ပေါင်း1200ထက်မနည်းလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအခုထိန်းသိမ်းခံရထားသူတွေလည်းပါဝင်ပါတယ်။တောင်းဆိုချက်ထဲမှာဆိုယာကထုတ်ပြန်ထားတဲ့ညောင်ထွက်ရမိန့်တွေကိုချက်ချင်းရုပ်သိမ်းပေးဖို့နဲ့ PKK ကတ်ပုံတွေနဲ့ညီညာရေးဆွေးနွေးမှုလမ်းစဉ်ကိုပြန်လည်စတင်ဖို့စတဲ့အချက်တွေပါဝင်ပါတယ်။တူရကီ၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မဂတို့ဟာPKK အဖွဲ့ကိုချမ်းဖတ်တဘုံအုပ်စုဖြစ်သတ်မှတ်ထားကြပါဗျ။တူရကီဆိုရနဲ့ PKK အဖွဲ့တွေကြားပြည်ပခါတွေကြောင်း1984ခုနှစ်ကတည်းကလူပေါင်း4000ကျော်တေကျေပျက်စီးခဲ့ရပြီလည်းဖြစ်ပါဗ
ျ။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ဟာဒီသတင်းပတ်ထဲမှာမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။
Deputy Secretary of State Antony Blinken will travel later this week to Japan, to Burma, to South Korea, and to China to consult with U.S.
ဒီနိုင်ငံသားဝန်ကြီး Antony Blinken ဟာဒီသတင်းပတ်ထဲမှာဂျပန်၊မြန်မာ၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုသွားရောက်ပြီးဒေသတွင်းအမေရိကန်ရဲ့မဟာမိတ်တွေနဲ့တိုင်ပင်ဆွေးနွေးပါမယ်။ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအခုပြောင်းအခြေအနေတွေကိုကိုယ်တိုင်မြင်တွေ့နိုင်ဖို့မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်လို့ပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒီခီးစဉ်ဟာ Mr. Blinken ရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်ဖြစ်ပြီးခုခီးစဉ်တွင်မစ္စတာဘလင်ကန်ဟာမြန်မာနိုင်ငံမှာဒီမိုကရေစီအခုအပြောင်းအလဲအဓိကကဏ္ဍကနေပါဝင်ဆောင်ရွက်နေတဲ့တာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံမယ်လို့ပြောပါတယ်။မစ္စတာဘလင်ကန်ဟာနေပြည်တော်ကိုဇန်နဝါရီလ18ရက်နေ့ဆက်ရှိရက်နေ့တွေမှာတွေ့ရောက်ချိန်တွင်အစိုးရခေါင်းဆောင်တွေနဲ့ဒေါက်ဆန်းစုကြည်တို့ကိုတွေ့ဆုံပြီးရွေးကောက်ပွဲအလွန်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့မြန်မာဒီမိုကရေစီအပြောင်းအလဲမှာအမေရိကန်အစိုးရကပံ့ပိုးပေးမယ်လို့ကတိပေးထားတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံကပြန်မထွက်ခင်မှာနေပြည်တော်ကကမ်ပင်းစကီဟိုတယ်မှာဇန်နဝါရီလ18ရက်တနင်္လာနေ့ကျရင်သတင်းစာရှင်းလင်းပွဲလုပ်ပါမယ်။တချိန်ထဲမှာပဲအမေရိကန်ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလင်နော့စကီကလည်းဇန်နဝါရီလ18ရက်နေ့ကနေ19ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးမစ္စတာဘလင်ကန်နဲ့အတူနေပြည်တော်မှာမြန်မာအစိုးရခေါင်းဆောင်တွေနဲ့ပြေဆုံပါမယ်။ဒါ့အပြင်လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာမာလင်နော့စကီဟာရန်ကုန်မြို့ကိုသွားရောက်ပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးလူ့ခွင့်ရေးနဲ့အုပ်ချုပ်ရေးဆိုင်ရာကြေပြန့်တဲ့ပြဿနာတွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒီထက်မှာလက်ရှိဒီမိုကရေစီအပြောင်းအလဲအမျိုးသားပြန်လည်တည်မြဲရေးနဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေပေါဝင်ပါမယ်။မစ္စတာမလနော့စကီဟာအဲဒီနောက်မှာတော့မြန်မာလူငန်းရှင်တွေတည်င်းသမားတွေနဲ့ចောင်းသားတွေပါဝင်တဲ့အတူတူဆွေးနွေးပွဲတစ်ရက်ကိုကမကထပြုကျင်းပပေးမှာဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ချက်တွေပြီးတပတ်အကြာတောင်ကိုရီးယားနဲ့တရုတ်နိုင်ငံကတာဝန်ရှိသူတွေဟာပထမဆုံးအကြိမ်ဖြစ်ဒီကနေ့တောက်ကြနေဆိုးမျိုးတော်မှာတွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ဟာကိုရီးယားကျွန်းဆွယ်လုံခြုံရေးအတွက်ခုလိုနှစ်စဉ်နီးပါအစည်းအဝေးတွေပြုလုပ်နေကြတာပါ။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့နိုင်ငံခြားရေးမူဝါဒညွှန်ကြားရေးမှူးယွန်ဆွန်ကူနဲ့တရုတ်ကာကွယ်ရေးဝန်ကြီးဌာနညွှန်ကြားရေးမှူးကွမ်ယိုဖေးတို့ဟာဒီကနေ့တွေ့ဆုံခဲ့တာဖြစ်ပြီးမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်ချက်နဲ့ပတ်သက်လို့တံပြန်ဆောင်ရွက်ချက်တွေအတွက်ဆွေးနွေးခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဟာဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်မြင်စမ်းသပ်နိုင်ခဲ့တယ်လို့ပြောဆိုခဲ့တဲ့အပေါ်မှာနိုင်ငံတကာရဲ့အပြင်းထန်ဝေဖန်ရှုတ်ချခြင်းကိုခံနေရခြင်းဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့စွမ်းအင်ဖြတ်တောက်ခြင်းနဲ့ကုန်သွယ်မှုတွေကုန်သွယ်မှုတွေကိုထိန်းချုပ်ခြင်းစတဲ့နည်းလမ်းတွေအသုံးပြုပြီးမြောက်ကိုရီးယားပေါ်ဖိအားပေးဖို့အမေရိကန်ကလိုလားနေပါတယ်
။ Sierra Leone နိုင်ငံကလူသေလောင်းတစ်ခုမှာ Ebola virus ပိုးရှိနေတာကိုစမ်းသပ်တွေ့ရှိရတယ်လို့တာဝန်ရှိသူတူကပြောပါတယ်။အနောက်အာဖရိကဒေသမှာ Ebola ရောဂါပိုးပြန့်နှံ့ဖြစ်ပွားတာအဆုံးသတ်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာပြီးနောက်တည့်မှာပဲဒီသတင်းထွက်လာတာပါ။ Sierra Leone နိုင်ငံမှာ Ebola ရောဂါပိုးပြန့်တွေ့တဲ့ဖြစ်ရပ်ကိုအတည်ပြုထားတယ်လို့ WHO ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ နေမကောင်းဖြစ်ပြီးဒီလအစောပိုင်းမှာကွယ်လွန်သွားတဲ့အမျိုးသမီးတူရဲ့အလောင်းမှာပိုးကိုတွေ့တာပါယောဂဘူးရုပ်တရက်ထပ်ပြီးပြန်ပွားလာနိုင်ခြင်းအတွက်ပြင်ဆင်ထားရမှာဖြစ်တာနဲ့အမျှအခိုင်အမာစောင့်ကြည့်ဖို့နဲ့တုံ့ပြန်လှုံ့ဆော်ရေးစနစ်တွေဟာလာမယ့်လတွေအတွင်းအထူးအရေးကြီးတယ်ဆိုတာအခုယောဂဘူးတွေ့လိုက်တဲ့ဖြစ်ရပ်ကပြနေတယ်လို့ WHO ကပြောပါတယ
်အာရှဒေတာဝန်မှာဒီကနေ့ဆုဆရာစီတွေထပ်ကြပါတယ်တရုတ်နိုင်ငံရဲ့နှေးကွေးနေတဲ့စီးပွားရေးအပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေတဲ့ကြားကအစုရှယ်ယာအကြောင်းဝယ်လုပ်ငန်းမှာမတည်ငြိမ်ချေနေတဲ့နောက်ထပ်သတင်းတစ်ပတ်အဆုံးသတ်သွားတာပါရှန်ဟဲအစုရှယ်ယာဈေးဟာ 3.5 ဂိုင်းလုံးဈေးကျပြီးတစ်နှစ်ကျော်အတွင်းအနေအဆုံးဈေးနဲ့ပိတ်သွားပါတယ်တိုကျိုဆိုးနဲ့ဟောင်ကောင်ဈေးကွက်တွေမှာလည်း 100 ဂိုင်းလုံးကျော်စီအတက်ဈေးနဲ့ပိတ်သွားပါတယ်100ဂိုင်းလုံးကျော်စီအကျဈေးနဲ့ပိတ်သွားပါတယ်ခံမှန်းထားရတဲ့ပိုးပြီးအားနေတဲ့ချင်းငွေဆိုင်ရာအချက်လက်တွေကိုတရုတ်တာဝန်ရှိသူတွေကထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုရှယ်ယာဈေးတွေကျသွားတာပါအာနယ်ရဲ့ချင်းငွေအခြေအနေကြောင့်ဒုတိယကမ္ဘာအကြီးဆုံးကမ္ဘာဒုတိယအကြီးဆုံးစီးပွားရေးဖြစ်တဲ့တရုတ်နိုင်ငံရဲ့အခြေအနေပေါ်ပိုပြီးစိုးရိမ်လာကြတာဖြစ်ပါတယ်ဈေးကွက်ကိုတွန်းအားပေးဖို့တရုတ်ဆိုးရွားကလှုပ်ခဲတဲ့ကြားကပဲတရုတ်စုရှယ်ယာဈေးတွေမတည်ငြိမ်ဖြစ်နေတာလာတော်ကြာနေပြီဖြစ်ပါတယ်ကြာတာရေးနေ့အမေရိကန်စုရှယ်ယာဈေးတွေကတော့အတက်နဲ့ဈေးပိတ်ထားပါတယ်ဒွန်ကျွန်းနဲ့ S&P 500စုရှယ်ယာဈေးတွေ 3.5 ဂိုင်းလုံးလောက်တက်ပြီးNASDAQ ကတော့200ဂိုင်းလုံးအတက်ဈေးနဲ့ပိတ်ခဲ့တာပဲဖြစ်ပါတယ်
။ဒီတိုင်းမှာအစောပိုင်းကအမေရိကန်ရေတပ်သား10ယောက်ကိုအီရန်နိုင်ငံကထိန်းသိမ်းခဲ့တဲ့ဖြစ်ရပ်မှာအထူးကအကြောင်းရင်းတွေကစီပြန်ဖြည့်တဲ့လုပ်ငန်းနဲ့အင်ဂျင်ပိုင်းဆိုင်ရာကိစ္စရပ်တစ်ခုကြောင့်ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရေချောင်းလမ်းပြစနစ်မှာချိုးယွင်းချက်ရှိခဲ့တာသိရှင်းပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်ခင်ဗျာ
။တော့ကြာနေညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းခမ်းမောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ညနေပိုင်းရေဒီယိုစီစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲတိတက်ထုတ်လွှင့်ပေးတော့မှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်။ရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်내နဲ့တိုင်းအပါအဝင်အစိုးရအဖွဲ့အစည်းတွေကိုဖွဲ့စည်းရမှာအမျိုးသားယဉ်ကျေးစည်းရေးကိုအခြေခံပြီးတခြားတိုင်းရင်းသားပါတီတွေကိုပါဖိတ်ခေါ်ဖွဲ့စည်းတော့မှာဖြစ်တယ်လို့ NLD ပါတီတာဝန်ရှိသူတွေကပြောပါရယ်ပြည်내နဲ့တိုင်းဒေသအဆင့်အစိုးရဖွဲ့စည်းရေးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းထောက်မမေခါကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါမကြခင်မှာရွေးကောက်ပွဲနိုင်ထားတဲ့ NLD ပါတီအနေနဲ့အစိုးရတစ်တရက်ကိုဖွဲ့စည်းတော့မှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရဒီလိုဖွဲ့စည်းပြီးရင်သက်ဆိုင်ရာပြည်내အတိုင်းအစိုးရအဖွဲ့တွေကိုဆက်လက်ဖွဲ့စည်းသွားရမှာပါလက်ရှိမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD ပါတီအနေနဲ့မဲအရေးအတွက်အများဆုံးနဲ့အနိုင်ရရှိထားတာပါဒီလိုအနိုင်ရရှိထားတဲ့ NLD ပါတီအနေနဲ့ဗဟိုအစိုးရအပြင်တက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းတာမှာကျင့်သုံးသွားမဲ့မူဝါဒနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကခုလို VOA ကိုပြောပြပါတယ
်ဒီသားရဲ့ညာဆင်းရေးဘူအပ်တဲ့နောက်နမနစ်ကတိုင်းရင်းသားတွေကိုလည်းတိုက်တော်တဲ့နေရာတွေမှာဒီချင်းပေါ်မူဒီတောင်းပေးမယ်ဆိုရင်ဟာနမနှစ်အဲ့ဒါလည်းလုပ်ပါမလေဒီဘာမှကျေစုစလာကြရမလို့အဲ့ဒီမူတစ်ခုပေါ်မူဒီမှာဒီတော်စုမှာရောတိုင်းတဲ့ပြည်တော်အဲ့ဒါလည်းလုပ်ပါမှာပဲ
ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းဒေသကြီးနဲ့ပြည်내ဝင်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကခန့်အပ်ရမှာပါခန့်အပ်မဲ့တိုင်းဒေသကြီးနဲ့ပြည်내ဝင်ကြီးချုပ်တွေကိုလွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးချယ်ခံရသူတွေတဲကပဲရွေးချယ်တင်မြှောက်ရမှာဖြစ်ပါတယ်သက်ဆိုင်ရာတိုင်းဒေသကြီးနဲ့နယ်ဆိုင်ရာဝင်ကြီးတွေကိုတော့တမရခန့်အပ်တဲ့သက်ဆိုင်ရာဝင်ကြီးချုပ်တွေကခန့်အပ်ရမှာဖြစ်ပြီးဒီဝင်ကြီးနေရာတွေအတွက်ကတော့ရွေးချယ်ကန်လွှတ်တော်ကိုယ်စားလှယ်ဖြစ်เสียမလိုပါဘူးလက်ရှိချိန်မှာပြည်내နဲ့တိုင်းတွေမှာသက်ဆိုင်ရာတိုင်းရင်းသားပါတီတွေရှိပြီးဒီပါတီတွေကလည်းရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီတွေလည်းပါဝင်ပါတယ်ဒီမှာတိုင်းရင်းသားပါတီတွေကတိုင်းဒေသကြီးပြည်내အစိုးရဖွဲ့တာမှာအနိုင်ရပါတီ NLD နဲ့အတူတကွပါဝင်ဖွဲ့စည်းနိုင်ဖို့လိုလားလျက်ရှိပါတယ်ဒီလိုတိုင်းရင်းသားပါတီတွေကအနိုင်ရပါတီ NLD နဲ့တွဲဖက်ကညှိနှိုင်းလှုံ့ဆော်လိုပေမဲ့အနိုင်ရ NLD ပါတီအနေနဲ့ကတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမရှိသေးပါဘူး NLD ပါတီဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကတော့တိုင်းရင်းသားပါတီတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ
အဲ့တော့တိုင်းသားကြီးပါလာနိုင်တာပေါ့နော်အဲဒါပေမဲ့ကျွန်တော်တို့ကဒီဥစ္စာကိုအစိုးရမဖွဲ့ခင်မှာကျွန်တော်တို့ကပို့ပြီးတော့ကျွန်တော်ရေးကြည့်တဲ့ဥစ္စာလေးတွေရှိပါလိမ့်တယ်ဘာလဲဆိုကျွန်တော်ဆွတ်တော်ပေါ့နော်ဆွတ်တော်ဥစ္စာလေးတွေကျွန်တော်အရင်လုပ်ရမှာကိုအဲ့ဒါလေးကိုကျွန်တော်လုပ်နေပါခင်ဗျာအင်းလာဒီနေ့တော့တချို့ဥစ္စာတွေနဲ့တော့တွေ့ဆုံနေလို့တော့ကျွန်တော်တို့ရှိပါတယ်တွေ့ဆုံတာရှိပါတယ်ဒီကကြကျွန်တော်တို့ဆုံးဖြတ်ထားတဲ့ကြောင်မရှိသေးပါဘူး
ရခိုင်မျိုးသားပါတီကဒုဥက္ကဋ္ဌဒေါက်တာအင်းမောင်ကတော့ပြည်내နဲ့တိုင်းအစိုးရဖွဲ့စည်းမှုမှာတက်ဆိုင်ရာပြည်내နဲ့တိုင်းဒေသကြီးကတိုင်းရင်းသားလူမျိုးတွေပါဝင်ဖို့လိုအပ်ကြောင်းပြည်내နဲ့တိုင်းအစိုးရတဲ့ဖွဲ့စည်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါတယ်
။နာမည်ကလာမှာမြန်မာဒီမိုကရေစီဖွဲ့ချုပ်ကနော်သူဦးဆောင်ပြီးမှပြည်ထောင်စုအစိုးရကိုဖွဲ့စည်းနိုင်အောင်ဆောင်ရွက်မဲ့ခင်ကျင်းရှိပါလိမ့်မယ်။တိုင်းဒေသကြီးပြည်နယ်မှာလည်းအစိုးရဖွဲ့စည်းနိုင်တဲ့အခွင့်အရေးရှိပါလိမ့်မယ်။ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေကတော့နော်ရှိပါတယ်။တော်တော်လေးပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ဟာနော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်လို့ကြွေးကြော်နေပါတယ်။တ мян နေကလည်းဒီအောင်ဆန်းစုကြည်ပြောပါတယ်။အဲ့ဒီသဘောတရားအရာပြည်နယ်တစ်ခုမှာအနိုင်ရနေတဲ့ပါတီကြီးတစ်ခုပေါ်မှာဒီမိုကရေစီသဘောအရချင်းကပ်မယ်လို့သုံးသပ်ပါတယ်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်SNLD ကဦးဆိုင်လိတ်ကတော့ပြည်내နဲ့တိုင်းအစိုးရဖွဲ့စည်းမှုနဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောပြပါတယ်
။ကျွန်တော်တို့ SNLD နဲ့ NLD ကြားထဲမှာအစိုးရဖွဲ့စည်းနဲ့ပတ်သက်ပြီးဘာတစ်ခုမှဆွေးနွေးညှိနှိုင်းထားတာမရှိသေးပါဘူးခင်ဗျာ။2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြုတ်မပြင်ဘဲနဲ့ဆိုလို့ရှိရင်ဘယ်သူပဲဝန်ကြီးချုပ်တက်လို့လို့ပေါ့နော်။အဲ့တော့တိုင်းလားပြည်သူလူထုတွေအတွက်နေပြီးအကျိုးများစရာအကြောင်းမရှိပါဘူး။ဝန်ကြီးချုပ်ကိုယ်တိုင်ဟာဒီနယ်သူပြည်နယ်သားတွေကိုယ်တိုင်ကမဲပေးပြီးရေးချယ်တင်မြှောက်ပြီးသူ့ကိုအလိုကျရင်အလိုကျတဲ့အတိုင်းပေါ့နော်အလိုမကျရင်လည်းသူ့ကိုပြန်ပြီးဖြုတ်ချနိုင်ခွင့် right to recall ပေါ့အဲ့ဒါအတိအကျရှိမှနေသားမျိုးမရောက်မချင်းဟာဘယ်သူပဲဝန်ကြီးချုပ်လို့လို့ကျွန်တော်တက်ကတော့သိပြီးအာရုံညှို့ဆရာအကြောင်းမရှိပါဘူးခင်ဗျာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအစိုးရတဲ့ဖွဲ့စည်းရေးအတွက်တမရဝင်ကြီးတွေရဲ့အမည်စရင်းတွေကိုလာမယ့် February 1ရက်နေ့နောက်ဆုံးထားထုတ်ပြန်သွားဖို့ရှိတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။ NLD အစိုးရဖွဲ့စည်းရာမှာတိုင်းရင်းသားနိုင်ငံရေးသမားနဲ့ပညာရှင်များ NLD ပါတီဝင်အချို့နဲ့လက်ရှိအစိုးရအဖွဲ့မှလူဟောင်းအချို့တို့ပြန်လည်ပါဝင်နိုင်တယ်လို့နိုင်ငံရေးသမားအများစုကတော့တုံ့တက်လျက်ရှိပါတယ်ရှင်။
မမေခတင်ပြတော်ရပါရှင် VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထောင်ဆန်းစုကြည်ရဲ့ညွန်ကြားမှုနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဖားကန့်ဒေတာကိုတွားရောက်ပြီးတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာပေးလုပ်ငန်းတွေစတင်လှုပ်ဆောင်နေပါတယ်ဖားကန့်ဒေတာမှာအရင်ကတနိုင်တစ်ပိုင်းကြောက်စိမ့်တူးဖော်မှုတွေပဲရှိခဲ့ရာကစစ်အစိုးရလက်ထက်ကစလို့ကုမ္ပဏီကြီးတွေကိုဆက်ရညားကြီးတွေတုံးပြီးတော့ကြောက်စိမ့်အလွန်အကျွံတူးဖော်မှုတွေကိုခွင့်ပြုခဲ့ပြီးတဲ့နောက်မှာတော့မြေစာပုံပြိုကျလို့လူရန်နဲ့ချီတေဆုံးမှုတွေရှိခဲ့ပြီးဖားကန့်ဒေတာဟာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးလာခဲ့တာပါတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်ဦးလာဦးဦးဆောင်ပြီးဖားကန့်ဒေတာမှာတဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးတာတွေကြောက်စိမ့်သူဖော်တဲ့နေရာတွေစီတွားရောက်ကွင်းစင်လေးလာမှုပြုလုပ်တာဒီကနေ့ဆို၄ရက်မြောက်ရှိပါပြီဖားကန့်ဒေတာမှာကုမ္ပဏီကြီးတွေရဲ့စနစ်မကျတဲ့ကြောက်စိမ့်အလွန်ကျွံသူဖော်မှုတွေမြေစာပုံပုံနာတွေရဲ့အကျိုးဆက်တွေအနေနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်လာတာကြောင့်ဒေသခံလူထုအနေနဲ့အစိုးရကပြဋ္ဌာန်းထားတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေနည်းဥပဒေတွေကိုနားလည်လာအောင်ပညာပေးလုပ်ငန်းလှုပ်ဆောင်တာဖြစ်ပါတယ်။ဖားကန့်ဒေသမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးရခြင်းရဲ့အဓိကအကြောင်းရင်းကတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ပြီး2012ခုနှစ်မှာလွတ်တော်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေပြဋ္ဌာန်းထားပေမဲ့ဒီဥပဒေကိုဌာနဆိုင်ရာအာဏာပိုင်တွေရောဒေသခံတွေကပါတေချာနားမလည်ကြဘူးလို့ NLD ပါတီရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်ဦးလာဦးကပြောပါတယ်
တဘာဝပတ်ဝန်းကျင်ထိခိုက်တယ်ဆိုတော့ကတော့တရားဥပဒေမစိုးမိုးလို့ဖြစ်တာပေါ့ဥပမာမြေပုံနဲ့ဆိုလို့ရှိရင်ရွာနဲ့ကိုက်ဘလော့ဝေးရမယ်မြေပုံရဲ့အတိုင်းအတာဘယ်လိုရှိရမယ်သတ္တုတူးပေါ်တဲ့နေရာရဲ့နေရာရဲ့ area ဘယ်လိုရှိရမယ်အဲ့ဒီကိစ္စတွေကိုဒီစီမံစည်းကမ်းနဲ့ဒီထုတ်ထားတဲ့ဥတွေတွေနဲ့အညီမလုပ်ဘူးမလုပ်တာဘာကြောင့်မလုပ်နိုင်လာလဲဆိုရင်ဥပဒေမစိုးမိုးလို့မလုပ်တာပဲအဲ့ဒီအခြေအနေကျွန်တော်တို့ရတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖားကန့်ဒေတာမှာတဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်တာဒါဒုတိယအကြိမ်ဖြစ်ပြီးစကိုင်းတိုင်းကတာမြို့နယ်နဲ့ကလေးဝါတို့မှလည်းပညာပေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပါတယ်လက်ရှိဖားကန့်ဒေတာမှာရေရင်းမြေဆုံရှုံတာလူမှုရဲ့အသက်အိုးအိမ်ထိခိုက်ပျက်စီးတာစတဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေများလာတဲ့အချိန်မှာ NLD ပါတီကဦးစီးပြီးလုပ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးသင်တန်းတွေအပေါ်ဒေသခံလူမှုရဲ့စိတ်ပါဝင်စားမှုနဲ့ပတ်သက်လို့ဖားကန့်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးတင်ဆိုးကအခုလိုပြောပါတယ
်ဖားကန့်ဒေတာဟာတဘာပေါင်းကျင်နဲ့ပတ်သက်ကြအဓိကဖြစ်ခက်ပျက်စီးနေတဲ့ဒေတာဖြစ်တဲ့ကြောင့်ဒီမှာတဘာပေါင်းကျင်နဲ့ပတ်သက်တဲ့အကျုံးဝင်တဲ့ကိစ္စရအားလုံးကိုပေါ့ဗျာဒီကနေ့ဒီမှာဆိုလို့ရှိရင်ရေရင်းမြစ်တွေပြောင်းဆုံးနေတယ်တစ်တော်တွေမရှိတော့ဘူးအဲ့တော့ဒီမြေသားမုန်းတွေပုံတွေတဲ့ကြောင့်ပုံတဲ့ကြောင့်လူတွေအိမ်တွေအလူတွေတဲ့အုံကြီးဖြိုက်တယ်ပြီးတော့မှကျွန်တော်ဥပ္ပချော ဒီချောင်းဟာဆိုလို့ရှိရင်ငါကိုအခုအရင်ကရှိခဲ့တဲ့အနေထားချက်ကိုကျမ်းပြင်ဟာ15ပြည်ပင်ဆယ်လောက်မြင့်တက်လာတယ်။အဲဒီမြင့်တက်လာတဲ့ခါကျတော့ကျွန်တော်တို့အဲရည်ကြီးရရှာမှုတွေဖြစ်တယ်။ဒါတွေဟာအားလုံးကတဘာပေါင်းချင်းတင်းကြောင်ဖြစ်လာတဲ့အနေထားတွေဖြစ်တယ်။ဒါတွေကိုလည်းအဲကျွန်တော်တို့ဒီဒေတာကလူတွေအားလုံးနားလည်တယ်ပို့ပြီးတော့တစ်ချက်တစ်ချက်အဲနားလေလောင်းလေဒီကနေ့ကနေပို့ချပေးတာဖြစ်တဲ့ကြောင့်ဒီလေတော်တော်များများလေးဒီကိစ္စကိုအားလုံးနားလေကြတယ
်။ဖားကန်ကြောက်စိမ့်နေမြည်ရဲ့တဘာဝပတ်ဝန်းကျင်အခြေအနေကိုကွင်းစင်းလေ့လာပြီးစစ်တမ်းရယူနိုင်တဲ့အခြေအနေပဲရှိသေးတဲ့အတွက်ပညာပေးလုပ်ငန်းကထိထိရောက်ရောက်လုပ်နိုင်တဲ့အခြေအနေတော့မရှိသေးဘူးလို့ဖားကန်ဒေသခံဦးစိုးလွင်ကသူ့အမြင်ကိုပြောပါတယ
်။ကျွန်တော်ကတော့ပေါ့လေခလုံးကြီးခိတရရောက်ကြည့်တာမဟုတ်သေးဘူး။အတူအဖွဲလိုက်တော့လုံနိုင်နေတဲ့ဒီနေမြေဒေသတွေကမှတ်ချက်ပါနေတယ်လောလောဆယ်တော့ကျွန်တော်တို့ယူထားနိုင်သေးတယ်ဗျခေါင်းဆောင်က
။ဖားကန်ဒေသခံတွေကတော့ဆက်ရဲတရားကြီးတွေတုံးပြီးကြောက်စိမ့်အလွန်ကျွံတူးဖော်နေမှုတွေဟာဒေသခံပြည်သူလူထုအတွက်အကျိုးအမြတ်တစ်စုံတစ်ရာမခံစားရဘူးလို့ယူဆနေကြတာပါ။အခုနှစ်ပွင့်လင်းရာသီမှာဖားကန်ဒေသကိုတရုတ်နိုင်ငံဘက်ကမြေတဲကားတွေတူးဖော်ရေးရန်ရာတွေကိုအလုံးရင်းနဲ့တင်တွင်းတာတွေကြောက်စိမ့်အလွန်ကျွံတူးဖော်တာတွေမြေစာပုံပြိုကျမှုတွေကြောင့်လူတွေရာနဲ့ချီသေဆုံးခဲ့လို့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တချို့ကိုခေါ်ယူစစ်ဆေးမှုပြုလုပ်ခဲ့ပါတယ်အဲ့ဒီနောက်မှာတော့ဖားကန်ဒေသအတွင်းကိုတင်သွင်းနေတဲ့မြေတဲကားတွေနဲ့မြေတူးဆက်တွေဝင်ရောက်လာတာရပ်ဆိုင်းသွားပြီးကြောက်စိမ့်တူးဖော်ရေးလုပ်ငန်းကိုတော့အရင်လိုဇက်တိုက်လှုပ်ဆောင်နေစေဖြစ်ပါလိမ့်ရှင
်။ဒိုင်းနာလင်းနဲ့ကန်ဖွဲ့တွေတက်မတော်မှာတာဝန်ထမ်းဆောင်မှုဤတော်စုငင်းချိုင်းညီလာခံဖွင့်ပွဲနေ့မှာတက်မတော်ကောင်ရဲ့ဦးစီးချုပ်ဗဂျိုမူကြီးမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်။ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြင်းရှိပါသလား။ဒိုင်းနာလနဲ့ကန်ဖွဲ့တွေအနေနဲ့တက်မတော်မှာတာဝန်ထမ်းဆောင်မှုအလားအလားစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ဒရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
မနက်ဖြန်စနေနေ့ည9:00နာရီတိုင်းရဲ့လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းစီစဉ်ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လင်းနေပါတယ်။ခုတော့နိုင်ငံတကာသတင်းဖက်အလက်ပေးချင်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ပေါ်မှာအစွန်းရောက် IS အဖွဲ့နဲ့ဆက်နွယ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမနေ့ကဖြစ်ပျက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့လုံခြုံရေးတွေအထူးတင်းကျပ်ထားပေမဲ့လို့ဂျကာတာမြို့အခြေအနေတွေကတော့ပုံမှန်လိုဖြစ်နေပါပြီ။ဂျကာတာမြို့မှာသတင်းယူဖို့ရောက်နေတဲ့ VOA ရုပ်သံသတင်းထောက်ကိုစင်လက်ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါရရှင်။
ကိုစင်လိုက်ရဲ့မနေ့ကအဲဒီပြစ်ခတ်မှုတွေအကြမ်းဖက်မှုတွေအခြေအနေနဲ့အချိန်နဲ့ပေါ့ဒီကနေ့ဂျကာတာမြို့ရဲ့အခြေအနေဘယ်လိုများရှိပါလဲဗျ
။ဒီနေ့ဟိုမြို့လေကောင်မှာတော့သူကပုံမှန်နေထားတော့တွေ့ရတယ်ဗျ။အော်အဲ့လိုထူးထူးအာထူးကြတာဆိုလို့ဒီလုံခြုံရေးတွေထူးထူးကြကြယူထားတာလွယ်လို့ကျန်တဲ့ဟိုသွားလာလုံရှားတဲ့ပုံစံကတော့ပုံမှန်တိုင်းဖြစ်သွားပြီလို့ပြောလို့ရတာပေါ့နော်ဒီနေ့
အဲ့တော့ဈေးတွေအလုတ်တွေအလုတ်တွေဘာတွေပါပုံမှန်ဖွင့်သွားပြီလား
ဟုတ်ကဲ့ဒီနေ့ကုန်တိုက်တွေအကုန်လုံးကတော့အကုန်ပြန်ဖွင့်နေပါပြီဒီလုံခြုံရေးကတော့လမ်းမပေါ်မှာဟိုလုံခြုံရေးပို့ယူထားတယ်အဲ့ဒါတော့ပဲရှိတယ်ဟိုသွားလာလုံရှားမှုကတော့အကုန်ပုံမှန်တိုင်းဖြစ်သွားပြီပြီးတော့သူတို့အာဒီအင်ဒိုနီးရှားသမ္မတကလည်းဒီနေ့အော်အလုံးကပုံမှန်တိုင်းအလုံးပြန်ဖြစ်သွားပြီဆိုတော့သူတို့ TV ကလည်းပြောတယ်အခုဒီနာက shopping mall တွေကိုလည်းသူလိုက်ပြီးတော့မနက်ကကြည့်တယ
်ဂျကာတာမြို့ကန်ကြီးရဲ့ဖြစ်သွားတဲ့အခြေအနေပေါ်မှာသူတို့ရဲ့တုံ့ပြန်ချက်ကဘယ်လိုများတွေ့ရပါလဲခင်ဗျအ
ဲသူတို့ရဲ့တုံ့ပြန်ချက်ကဒီနေ့အညနေပိုင်းမှာတော့ဒီဟိုစုပြီးတော့ဒီအခင်းဖြစ်တဲ့နေရာမှာလာပြီးတော့သူတို့အကျန်းဖတ်သမားတွေကိုသူတို့မကြောက်ပါဘူးဆိုတော့ဟာမျိုးအင်အားလာပြတာတွေ့ရတယ်ပြီးတော့တည်ဆုံသွားတဲ့အော်လူအတွက်လည်းဒီမှာဝမ်းနေကြောင်းပေါ့နော်ဒီမှာဆူတောင်းပွဲသူတို့လာလောက်ကြတယ်ဟိုအများသောအပြင်တော့ကျန်းဖတ်သမားတွေကိုသူတို့မကြောက်ဘူးပေါ့ဒီကျန်းဖတ်သမားတွေပြန်ပြီးတော့တွန်းလန့်သွားမယ်ဆိုတဲ့ဟာမျိုးဟိုဆန္ဒလာပေါ်ထုတ်ကြတာပေါ့ညနေပိုင်းမှာတော့ဟိုစုစုပေါင်းလူ200လောက်တော့ရှိတယ်ဟိုသူတို့ဂျကာတာမြို့ကနေရသူတို့ဆိုလိုချင်တဲ့သူတို့ကသူတို့ကဘာသာရေးရတော့သူတို့ကတူရဲပေါ့နော်ဒါပေမဲ့သူတို့ကကျန်းဖတ်သမားမဟုတ်ဘူးပေါ့ဒီကျန်းဖတ်လို့ရတယ်ကိုစန့်ကျင်တယ်ဒီ IS ကိုစန့်ကျင်တယ်ပေါ်အောင်လို့သူတို့ထုတ်ပေါ်ပြီးပြောကြတာပေါ့သူတို့ကန်စားချက်ကတော့အဲ့လိုရှိချက
်မနေ့ကတိုက်ခိုက်မှုမှာဒီအနောက်နိုင်ငံသားတွေနိုင်ငံသားတွေကိုပြစ်မှတ်ထားတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီနေ့တန်ယုံနေနဲ့ဒီအနောက်နိုင်ငံပိုင်းဒီဈေးတွေဆိုင်နေအဲ့ဒီရဲ့အနေအထားလုံခြုံရေးအနေအထားဘယ်လိုများရှိပါလဲဘယ်လိုများတွေ့ရပါလဲ
အခုကျွန်တော်ရောက်နေတဲ့နေရာကတော့ဒီဖြစ်သွားတဲ့ဟိုဘုံပေါက်သွားတဲ့နေရာနားမှာပဲဒါနဲ့မြို့လေကောင်လည်းဖြစ်တယ်တန်ယုံလေးလည်းရှိတယ်ပြီးတော့ shopping mall အကြီးကြီးတွေလည်းရှိတယ်ဟို shopping mall တွေကတော့ပုံမှန်တိုင်းဖွင့်တယ်တန်ယုံတွေကတော့ဟိုဒုံကြုံကြီးတော့ချထားတာတွေ့တယ်ဒါပေမဲ့သူတို့တန်ယုံလုပ်ငန်းတွေလုံးမလုံးတော့ ဟိုမသိ
ဒီနိုင်ငံသားခီးသွားတွေနဲ့ရဲ့အနေထားဘလို့များတွေ့ရပါလဲ
မျိုးလေကောင်မှာတော့ပုံမှန်ဆိုတော့အများကြီးပေါ့လောလောဆယ်တော့နည်းနည်းပပတော့တွေ့ရတယ်ဒါပေမဲ့ညဘက်တွေတော့တိတ်မထွက်ကြအောင်မနေ့ကဖြစ်ပြီးတဲ့နေ့ဆိုလဲဟိုည9နာရီ10နာရီလောက်ကနိုင်ငံဟိုလမ်းမောက်မှာဘယ်သူမှတိတ်မရှိတော့ဘူးဒီနေ့ကတော့ပုံမှန်တိုင်းဆိုရင်တော့တို့ဒီနေရာကဟိုလူစီကားရရပေါ့နော်အခုတော့ဟိုနည်းနည်းကျဲသွားတယ်လို့တော့ပြောလို့ရတယ်နိုင်ငံသားလေ
းဒီကုဖြစ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တခြားစိုးရိမ်မှုတွေပြင်ဆင်ဆောင်ရွက်မှုတွေအဲ့ဒါကြီးဘာတွေများသတိထားမိပါလဲ
ကျွန်တော်တွေ့သတိထားမိတာကတော့ပုံမှန်အတိုင်းတော့ပုံမှန်တိုင်းတော့ပဲဖြစ်မယ်သူတို့ရှိမှလည်းအဲ့လိုမျိုးဘုံပေါက်တာမျိုးကဖြစ်တယ်လေကိုကဆူဆိုက်သဘောမျိုးဆူဆိုက်ဘုံမိနေရတော့လောက်တာရှိတယ
်ကိုစင်လက်တို့အခုတည်တဲ့ဟိုတယ်တွေအပါဝင်ပေါ့နိုင်ငံတကာခီးသွားတွေရှိမဲ့နေရာမျိုးတွေအဲ့ဒီနေရာတွေမှာထူးခြားသူတို့ဘာတွေများသတိထားမိလဲ
အာဒီဟိုတယ်တွေကတော့တော်တော်လေးလုံခြုံရင်းတင်းကျပ်ထားတယ်ဒီဟိုတယ်အဝင်ထွက်တွေကိုလေဒီနားပတ်ဝန်းကျင်ကဟိုတယ်အကြီးတွေရှိတယ်ဆိုတော့ဒီဟိုဝင်းနာထွက်တာဒီပစ္စည်းတွေကိုစစ်ဆေးတာဒီဘက်ကောင်းဝင်ထွက်ကစားတော်တော်ကြီးတင်းကျပ်တော့စစ်ဆေးတာတွေ့ရတယ်ဟိုသူတို့လုံခြုံရေးတော့ပို့ပြီးတော့ဟိုအရင်အထက်ပို့ပြီးတော့ဟိုပို့ထားတာပေါ့နော်ထူးခြားသူတို့မနက်ကဒီ TV ကနေပြီးတော့သူတို့ဟိုအင်ဒိုနီးရှားသမရပြောတာကတော့ဒီအခြေအနေကတော့သူတို့ပုံမှန်တိုင်းဟိုပြန်ဖြစ်ပြီပေါ့နော်ဒီစစ်သွေးကြွားတွေကိုလည်းသူတို့အခုဟိုပြီးတော့သူတို့အကုန်လုံးနှိမ်နှင်းလိုက်နိုင်တယ်ပေါ့အဲအဲ့တော့အလုံးအခြေအနေပုံမှန်တိုင်းပဲဟိုပြန်ဖြစ်နေပါပြီဆိုတာမျိုးတော့သူတို့ကဟိုဒီအစိုးရဘက်ကတော့ဟိုပြောနေတယ်သဘောရှိတယ်
IS အဖွဲ့နဲ့ဆင်နွယ်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်သွားတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ရဲ့အခြေအနေကိုကုသညွန်ဦးကမင်းမြန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါ
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဂျန်တာဘရီနေ့ကတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်လျာရှိသူ၃ဦးကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကအဒီကနေ့ဖမ်းလိုက်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့အရသာ၂ဦးထဲမှာ၁ဦးကကနေဒါနိုင်ငံသားဖြစ်ပြီးနောက်တစ်ဦးကအင်ဒိုနီးရှားနိုင်ငံသားဖြစ်ပါတယ်။စစ်သွေးကြွားလူတန်လျာရှိသူ၃ဦးကိုမြို့တော်ပြင်ဘက်ကဒီဖုတ်အရမှာဖမ်းလိုက်တယ်ဆိုတဲ့သတင်းတွေကိုလူညိုရေးဆိုင်ရာဝန်ကြီးလူဟပ်ပန်ဂျိုင်တန်ကအတည်ပြုပါတယ်။နိုင်ငံတွင်းမှာတော့လူညိုရေးကိုတင်းကျပ်ထားပါတယ်။စစ်သွေးကြွားလူတန်လျာရှိသူတွေကိုဖမ်းမိနိုင်ဖို့ဂျဗန်နဲ့တခြားကျွန်းတွေမှာလည်းစီးနှင်းရှာဖွေတာတွေလုပ်နေတယ်လို့နိုင်ငံတော်ရဲတပ်ဖွဲ့ပြောခွင့်ရအန်တွန်ချာလီယန်ကိုကူကားပြီးရိုက်တာသတင်းဌာနကပြောပါရယ်အမေရိကန်သမ္မတလောင်းဖြစ်ပနမရွေးချယ်ပွဲတွေကိုကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်မှာပဲတောင်ကာရိုလိုင်းနားပြည်နယ်ကစကားစစ်တူပွဲတွင်ရီပပ်လီကန်ကိုယ်စားလှယ်လောင်းတွေအခြေတင်ရှင်ပြန်ကြပါရယ်ကိုယ်စားလှယ်တချို့ကသမ္မတဘရက်ကိုဘားမားရဲ့မူဝါဒတွေကိုထိုးနှက်တိုက်ခတ်ပြီးတော့ထောက်ခံမှုရဖို့ကြိုးစားကြပါရယ်ဒီသတင်းပတ်ထဲအမေရိကန်ရဲတပ်သား၁၀ယောက်ကိုအီရန်ကဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတကနိုင်ငံတော်ခြေပြမင်ခွန်းနဲ့မှအလေးထားပြောမသွားဘူးဆိုပြီးTexas ပြည်နယ်ထက်တော်မှာ Tech Cruise နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့ကဝေဖန်ကြပါတယ်။ IS အစိုးရစစ်သွေးကြောင်းနဲ့ပတ်သက်လို့သမ္မတဥပမာအစိုးရရဲ့မူဝါဒပေါ် Florida ပြည်နယ်ထက်တော်မှာ Marco Rubio ကဝေဖန်တယ်လို့ Republican ကိုယ်စားလှယ်လောင်းတွေရဲ့ရှေ့တန်းရောက်နေတဲ့ Donald Trump ကတော့အကြမ်းဖက်သမားတွေတိုင်းပြည်ထဲဝင်မလာနိုင်အောင်လူမှုကြီးကြပ်ရေးဥပဒေကိုပို့ပြီးတင်းကျပ်ဖို့ထပ်ပြောပါတယ်။ Syria မှာဆစ်ဖြစ်နေတဲ့အဖွဲ့တွေအနေနဲ့ငတ်မုတ်ခေါင်းပေါင်းမှုကိုပြည်တွင်းစစ်မှလက်နက်တပွဲတုံးနေတာရပ်ဖို့အပြင်းထန်ဖိအားပေးခံနေရပါတယ်။အကူအညီတချို့ပို့နေပေမဲ့လူထောင်ပေါင်းများစွာငတ်မုတ်ခေါင်းပေါင်းရတဲ့ပေါ်ဆီးရီးယားကတိုက်ခိုက်နေတဲ့အဖွဲ့တွေအနေနဲ့ဘာအကြောင်းပြချက်မှပေးလို့မရဘူးလို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကပြောပါရတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဒီသတင်းပတ်ထဲမှာမြန်မာနိုင်ငံကိုလာရောက်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကော်ဘီကကြာတာပရီနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရခင်ဗျာ
။သတင်းအချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Pineham ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းတိုမီတာ24 kHz 11.33ည၊လိုင်းတိုမီတာ25 kHz 11.665၊လိုင်းတိုမီတာ58 kHz 9885နဲ့လိုင်းလမီတာ190ရိုးကနေတရက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစဉ်နဲ့တွေ့လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.